မြန်မာနိုင်ငံမှာစီးပွားရေးကိုစစ်တပ်ကလက်ဝဲကြီးအုပ်အသုံးချပြီးပြည်သူတွေကိုဖိနှိပ်တဲ့ရန်ညားတွေအသုံးချနေတဲ့အကြောင်းဩစတြေးလျစီးပွားပညာရှင်ပါမောက်ခရှောင်းတန်းရဲ့အစိုးရခန်းစာကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကအင်္ဂါနေ့ကထုတ်ပြန်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဗန်လုပ်ငန်းတွေအပေါ်ပုံမှုထိရောက်တဲ့အရေးယူမှုတွေပြတ်ထက်မှုဒီအစိုးရခန်းစာမှာတိုက်တွန်းထားပါတယ်။စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပြီးတော့Federal Democracy စနစ်နဲ့မြန်မာပြည်သူတွေကိုကူညီဖို့မြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူလှုပ်ဆောင်ခဲ့မှုတဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့အချက်လက်ရှာဖွေရေးအဖွဲ့ဝင်တွေပါဝင်တဲ့ SCCM အဖွဲ့ကထုတ်ပြန်ထားတာပါ။တချိန်တည်းမှာပဲစစ်တပ်အာဏာသိမ်းပြီးအမေရိကန်ပြည်ထောင်စုရဲ့ Federal Reserve Bank of New York မှာတင်ထားတဲ့မြန်မာနိုင်ငံပိုင်ဒေါ်လာ1ဘီလီယံကျော်ကို NUG မြို့သားညီညွတ်ရေးအစိုးရနဲ့တိုင်းဒေသအဖွဲ့အစည်းတွေကိုလွှဲပြောင်းပေးဖို့ကိုလည်း SCCM အဖွဲ့ကတောင်းဆိုထားပါတယ်။ပုံမှန်အတိုးရနေတဲ့ဒီငွေတွေဟာမြန်မာနိုင်ငံသူနိုင်ငံသားတွေပိုင်တဲ့ငွေတွေဖြစ်ပြီးတော့ပြည်သူလူထုကိုကိုးစားပြုတဲ့စစ်မှန်တဲ့ကိုယ်စားလှယ်တွေကတဆင့်လွှဲပြောင်းမှုလိုတဲ့အကြောင်းလဲဒီအစိုးရခန်းစာမှာပြောဆိုထားပါတယ်ရှင်။